ပဲစီယံနိုင်ငံဘရက်ဆဲမြို့တော်မှာတနင်္လာနေ့ကကျင်းပပြီးရှိခဲ့တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံ30ရဲ့အစည်းအဝေးမှာစီရီပူပေါင်းဆောင်ရွက်မှုခိုင်မာအားကောင်းစေရေးထပ်လောင်းအတည်ပြုခဲ့သလိုရုရှားအရေးကြီးမြင့်ထန်တာဆန့်ကျင်ရှုတ်ချပြီးတရုတ်ကလည်းဆန့်ကျင်ရှုတ်ချခဲ့ပါတယ်။ရုရှားနဲ့တရုတ်နှစ်နိုင်ငံစလုံးဟာစီမံစည်းကမ်းအခြေခံနဲ့နိုင်ငံတကာဆက်ဆံရေးရဲ့ချင်းချောက်မှုဖြစ်နေတယ်လို့ပြောဆိုခဲ့တာပါ။
Early this agreement meant that in an age of global competition,
ရုရှားနဲ့တရုတ်လိုအနာရှင်အစိုးရတွေကစီမံစည်းကမ်းအခြေခံနိုင်ငံတကာဆက်ဆံရေးကိုချင်းချောက်လာတဲ့အခြေခံမှာကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့ဆန်တန်ဘိုးထားမှုတွေကိုကာကွယ်ရေးအတွက်ဥရောပနဲ့မြောက်အမေရိကကြားနေတိုးအဖွဲ့ကြီးမှာဆိုင်ဆိုင်မာမာရက်တည်ရမယ်ဆိုရာကိုခေါင်းဆောင်အားလုံးသဘောတူခဲ့ကြောင်းနေတိုးအဖွဲ့ကြီးရဲ့အတွင်းမှုချုပ်ယွန်းစတိုတင်ဘတ်ကဒေသရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရှုပ်ထွေးတဲ့လုံခြုံရေးဆိုင်ရာအခင်းအကျင်းနဲ့ရင်ဆိုင်နေရတဲ့အမေရိကန်နဲ့ဥရောပကြားဆက်ဆံရေးအခမ်းအနားတည်းရဖွင့်လှစ်ဖို့လဲခေါင်းဆောင်တွေကြားသဘောတူခဲ့ကြောင်းအပိစက်ကြီးများချက်မှာဖော်ပြပါတယ်။ကမ္ဘာတစ်လုံးရှင်ကြိုင်မှုများလာသလိုမျှော်မှန်းမထတဲ့ချင်းချောက်မှုတွေကလည်းပိုများလာတဲ့အခြေအနေမှာနေတိုးဖွဲ့ကြီးကိုလမ်းညွှန်နိုင်တဲ့စာရန်တည်းဖြစ်တဲ့မဟာဗျူဟာမြောက်အယူအဆတစ်ခုထပ်ပြီးတော့ပြင်ဆင်နိုင်ရေးအကြံပြုလုပ်ငန်းစဉ်နေတိုး20တာတီကိုလည်းနေတိုးအဖွဲ့ကြီးကအတည်ပြုခဲ့ပါတယ်။နေတိုး20တာတီထဲမှာတော့ရုရှားဘက်ကပိုပြီးစိတ်ထင်တိုင်းဆောင်ရွက်လာတဲ့အချက်ပိုပြီးတော့ရက်ဆက်ချမ်းကျုပ်လာတဲ့အကြံဖတ်ဝါဒလက်ရှိမတည်ငြိမ်မှုတွေစိုက်ဘာချင်းချမှုတိုးလာတဲ့ကိစ္စမိပညာသည့်ကပ်ဘေးရောဂါတွေနဲ့ယာဉ်ရုပ်ထုပြောင်းလဲမှုအရေးတို့ကိုလည်းချင်းချမှုသစ်တွေအဖြစ်ဖော်ပြထားပါတယ်။တရုတ်ရဲ့ကြီးထွားလာမှုကဩဇာချင်းညှိမှုအပြောင်းလဲဖြစ်တယ်လို့လည်းနေတို20တတိမှာဖော်ပြပါတယ်။ရုရှားဆိုရဘက်ကတော့ဘာတစ်ခုမှအမှားမလုပ်ဘူးလို့ညှင်းဆိုထားပေမဲ့လည်းအရှိဥရောပမှာရုရှားရဲ့ရန်လိုမှုရုရှားမှာအခြေစိုက်ပြီးအနောက်နိုင်ငံတွေအပေါ်ဆိုင်ဘာတိုက်ခိုက်မှုတွေကိုထောက်ပြပြီးနေတိုးမဟာမိတ်တွေချမှာတော့ပိုပြီးတော့စိုးရိမ်နေကြတာပါရုရှားကိုတိုက်ရိုက်ရည်ညွှန်းပြီးနောက်ထပ်ဆောင်ရွက်ချက်အနေနဲ့ဆိုင်ဘာကာကွယ်ရေးမူဝါဒအစ်စ်ကိုလည်းနေတိုးအဖွဲ့ဝင်တွေသဘောတူခဲ့ကြပါတယ်ရှင်